မြန်မာနိုင်ငံမှာမြို့သားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC ရဲ့ပထမဆုံးအကြိမ်ပြည်သူ့ညီလာခံကနေအစုအဖွဲ့အစည်းအဝေးသုံးသပ်ဆွေးနွေးသဘောတူညီမှုတွေနဲ့ Federal Democracy ပြည်ညင်းကိုအတည်ပြုကြတော့မှာလို့အမျိုးသားညီညွတ်ရေးဆွေးနွေးသမ္မတကပြောလိုက်ပါတယ်ဒီညီလာခံကနေအတည်ပြုမဲ့ Federal Democracy ပြည်ညင်းကိုဥပဒေနဲ့ညီပြဋ္ဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လည်းပြည်တော်စုလွှတ်တော်ကိုယ်စားပြုကော်မတီဥက္ကဋ္ဌကပြောပါတယ်ဒီမိုကရေစီအင်အားစုတွေနဲ့တော်လည်းအင်အားစုတွေကခေါင်းဆောင်တွေတက်ရောက်နေတဲ့ဒီညီလာခံအဖွဲ့ပထမနဲ့အသေးစိတ်ကိုအွန်လိုင်းကတက်တင်ယူခဲ့တဲ့မဆုမွန်ပြောပြပေးပါဦးခင်ဗျာ
အမျိုးသားညီညွတ်ရေးအတိုင်းအမြင်ခံကောင်စီ NUCC ကနေကမကထပြုပြီးတော့ဇန်နဝါရီလ28ရက်နေ့ကနေဇန်နဝါရီလ29ရက်နေ့အထိ3ရက်တာကျင်းပမယ်ပြည်သူညီလာခံကနေ Federal Democracy ပြည်ရင်အတည်ပြုနိုင်ရေးNUG နဲ့ CRPH အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေအစုအဖွဲ့အသီးသီးကတိုင်းရင်းသားခေါင်းဆောင်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ပါပါဝင်ဆွေးနွေးဆုံးဖြတ်ကြတော့မှာဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီး NUG ရဲ့ယာယီသမ္မတဒူဝါလရှိလာကသူ့ရဲ့မိကွန်းထဲမှာအခုလိုပြောသားပါတယ်
။ပြည်ထောင်စုကြီးရဲ့အဓိကအရင်းခံရေတောက်မြေပြဿနာတွေအဓိပ္ပာယ်ခတ်တွေကိုဖြေရှင်းနိုင်မဲ့ Federal Democracy ပြည်ထောင်စုကြီးတည်ဆောက်နိုင်ရတဲ့အတွက်အရေးကြီးလာတဲ့ Federal Democracy ပြည်ညင်ကြီးကိုဒီနီလာခံမှာအတည်ပြုပြီးတမိုင်းမှတ်တိုင်စိုက်ထူနိုင်တော့မှာဖြစ်ပါလေစစ်အာဏာရှင်စနစ်အပါဝင်အာဏာရှင်စနစ်မှတ်မြပပျောက်ရေး2008 Facebook ချကနုပ်တဲ့အပြစ်သက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးအရတပြည်တို့အစိုးရပေါ်ထွန်းရေးအစရှိတဲ့ရည်ရွယ်ချက်တွေနဲ့အတီးပြုတ်ပြတ်ထမ်းမဲ့ပဒိရှင်ကြီးကຫນွေဦးတော်လာကြီးအတွက်ချက်ဆောင်လမ်းပြမိရှုသဆောင်ဖြစ်လာမှာဖြစ်ပါလေဒီပဒိရှင်ကြီးမှာပါတဲ့နိုင်ငံရေးလမ်းပြမြေပုံအတိုင်း Federal Democracy ဖွဲ့စည်းပုံချက်ခံဥပဒေတရားကိုလူထုစံတန်းနဲ့အညီအတီးပြုတ်ပြတ်ထမ်းပြီးဖွဲ့စည်းပုံချက်ကဥပဒေစနစ်လိုက်နာကျင့်သုံးနိုင်မှသာကျွန်တော်တို့မျိုးရည်တဲ့ Federal ပြည်ထောင်စုကြီးတည်ဆောက်နိုင်မှာဖြစ်ပါတယ
်ပြည်သူညီလာခံကနေအတည်ပြုလိုက်မဲ့ Federal Democracy ပြည်ရင်ကိုဥပဒေနဲ့အညီပြဋ္ဌာန်းနိုင်ရေးရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များအစုအဖွဲ့အနေနဲ့လွှတ်တော်ခေါ်ဆောင်ရွက်သွားမယ်လို့လည်း CRPH ဥက္ကဋ္ဌဦးအောင်ကြည်ညွန်းကပြောပါတယ
် Federal Democracy ပြည်ရင်မှာပါရှိတဲ့ပြည်တော်စုမျှော်ရည်ချက်နဲ့စံတန်ဘိုးများပြည့်ဝစေမယ်ပြည်တော်စုဘွားတိုင်းရင်သားအားလုံးမြစ်ရှည်လာများမျှော်လင့်တောင်းတခဲ့ကြတဲ့ Federal Democracy ပြည်တော်စုကြီးတည်ဆောက်နိုင်ရေးအတွက်ဒီညီလာခံကြီးဟာခရာတွတ်ချိန်တာလွတ်ချိန်ခရာတွတ်ချင်းတာလွတ်ချင်းအခမ်းအနားအဖြစ်ရှုမြင်မိပါလေခီးရှည်ကြီးကိုဆက်လက်ပြီးတော့ရှောက်လန်းကြရအောင်မှလည်းဖြစ်ပါတယ်အပြစ်ကျိုးပန်းရအောင်မဲ့ဏိဒန်းလို့လည်းဆိုနေပါတယ်ပြည်တော်စုလွတ်တော်ကိုဇာပြုကော်မတီ CRPH အနေနဲ့လည်းပဲပြည်သူတို့ကတာဝန်ပေးလွှတ်အပ်ထားတယ်ကိုဇာပြုတာဝန်ကိုအလေးအနက်ပြုပြီးတော့ပြည်ရင်မှာပါတဲ့မူဝါဒများနဲ့အညီဥပဒေပြုရေးမန်တိုင်အနေနဲ့ပူးပေါင်းပါဝင်ဆောင်ရွက်သွားမှာဖြစ်ပါတယ်
ပြည်သူညီလာခံကိုဥဆောင်တက်ရောက်လာတဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများရဲ့ကိုယ်စားကယီနီအမျိုးသားတိုးတက်ရေးပါတီ KMPP ရဲ့ဥက္ကဋ္ဌခူးဦးရေက Federal Democracy ပြည်ထောင်စုတည်ဆောက်နိုင်ရေးအတူတကွာလက်တွဲပူးပေါင်းပါဝင်ကြဖို့တိုက်တွန်းပြောဆိုသွားပါတယ
်ဒီခါမှာကျွန်တော်တို့နဲ့နှကိုင်ခုခံတော်လှန်ရေးရဲ့အပြင်လူထုတော်လှန်ရေးနဲ့ပေါင်းစပ်ပြီးတော့အချင်းအဟုန်နဲ့အခုကျွန်တော်တို့တက်ပွဲဝင်နေကြတဲ့အနေအထားမျိုးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီနေ့သမိုင်းအမားနဲ့မတရားမှုတွေကိုခြေဖြောက်ပြီးတော့ကျွန်တော်တို့မန်ကန်တော်တဲ့သမိုင်းနဲ့တန်းလူရည်သူအခွင့်အရေးကိုကျွန်တော်တို့လူတိုင်းသူချင်းစီမှလူမျိုးချင်းစီအထိကျွန်တော်တို့သူတို့ကရှင်တွဲနေထိုင်ဖို့အတွက်ကျွန်တော်တို့ရေးသံပြီးတော့အခုချိန်မှာဆိုလို့ရှိရင်လဲနေလေးအောင်မကျန်းကျွန်တော်တို့ရှိသမျှတော့ဒီသူတရားလုံးဟာလက်နက်ကင်တော်လာရေးနဲ့လူထုတော်လာရေးကိုပေါင်းစားပြီးတော့အချိန်ဟုန်နဲ့ကျွန်တော်တို့တိုက်ပွဲဝင်နေတဲ့ကာလလည်းဖြစ်ပါတယ်ကျွန်တော်တို့ရဲ့တိုက်ပွဲဟာဒီမိုကရေစီအရေးမဟုတ်ပဲနဲ့အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြတ်ထန်းခွင့်ကိုအာမခံပေးနိုင်တဲ့ ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုတက်လှမ်းချမယ်ဆိုပြီးတော့ကျွန်တော်တို့အတူတကွသဘောထပ်တူကြရင်းနဲ့ကျွန်တော်တို့အခုလိုထင်နဲ့အားနဲ့ကျွန်တော်တို့ပူပေါင်းပါဝင်ဆောင်ရွက်နေကြတဲ့အချိန်ကာလလည်းဖြစ်ပါတယ်အားလုံးတို့တွင်သဘောရဲရှိတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကိုကျွန်တော်တို့ဒီမှာလမ်းမှာနဲ့ကျွန်တော်တို့အမိုင်းကိုကျွန်တော်တို့ဖားပါပန်တီးပြီးတော့ရေးသားမဲ့အချိန်ကာလလည်းဖြစ်ပါတယ
်ပြည်သူညီလာခံရဲ့အစမှာတော့ຫນွေဦးဒေါ်လာရဲ့တပိတ်အရာစုရဲ့ကိုစားမုံရတပိတ်ခေါင်းဆောင်ကိုခန့်ဝေဖြိုးကလည်းခေါင်းဆောင်နေအနေနဲ့တိုင်းပြည်နဲ့ပြည်သူလူထုမျက်နှာကိုကြည့်ပြီးပြက်ပြက်သားသားဆောင်ရွက်ကြဖို့ဘုံညီမှန်းချက်တူတဲ့အစုအဖွဲ့တွေနဲ့တူညီတဲ့ပန်းနိုင်ကိုရောက်အောင်တွားကြဖို့ပြောဆိုသလိုစီရီယံဝန်ထမ်းအင်အားစုရဲ့ကိုစလဲကိုနောင်ချိုကလည်းအာနာဖီဇာမှုနီလန်းစုံနဲ့အာနာရှင်စနစ်အပိတိုင်ခြုံငင်းရေးအာနာရှင်စနစ်အမြင့်ဖြတ်ချေမှုန်းရေးမူဝါဒတွေချမှတ်နိုင်အောင်ခေါင်းဆောင်သူတွေဘက်ကအလေးနက်ထားဆောင်ရွက်ဖို့တိုက်တွန်းပါတယ်။မျိုးဥတော်လန်ရဲ့အင်အားစုတွေနိုင်ငံရေးပါတီကိုစလဲတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တော်လန်တပိတ်အင်အားစုတွေဘက်ကလည်းမြန်မာနိုင်ငံမှာအာနာရှင်အလုံးစုံပြတ်သုံးရေးပူးပေါင်းပါဝင်ကြဖို့နီလန်းထေရှားကြဖို့အတီးတီတိုက်တွန်းပါတယ်။ဒီကနေ့ကနေစ3ရက်တာကျင်းပမယ့်ပြည်သူညီလာခံမှာဖက်ဒရယ်ဒီမိုကရေစီဗရင်းကြီးအတီးပြုနိုင်ရေးကိစ္စရဲ့အပါအဝင်အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီတိုးချဲ့ဖွဲ့စည်းသွားမယ့်အခြေအနေမြန်မာနိုင်ငံမှာဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဖွဲ့စည်းနိုင်ရေးကြားကာလအစီအစဉ်တွေနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထပ်လောင်းပြီးမှအတီးပြုမယ့်လုပ်ငန်းစဉ်တွေပါဝင်ပါတယ်။ညီလာခံပြီးဆုံးသွားတဲ့နောက်မှာတော့ဇန်နဝါရီလ30ရက်နေ့မှာညီလာခံအတွင်းကဗျာလက်တွေနဲ့ပတ်သက်ပြီး NUCC ကသတင်းစာရှင်းလင်းပွဲလုပ်မယ်လို့လည်းထုတ်ပြန်ထားပါတယ်။2022ခုနှစ်မတ်လ28ရက်နေ့မှာတော့အမျိုးသားညီညွတ်ရေးအတိုင်းအမြံကောင်စီကနေဖက်ဒရယ်ဒီမိုကရေစီဗရင်းငင်ကိုရေးဆွဲခဲ့ပြီးတော့ဧပြီလ16ရက်နေ့မှာအမျိုးသားညီညွတ်ရေးအစိုးရကိုဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။ NUCC ကိုတော့လက်ရှိမှာအဖွဲ့အစည်း28ဖွဲ့ဖွဲ့စည်းထားပြီးဒီထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့8ဖွဲ့ပါရှိပါတယ်လို့တာဝန်ရှိသူတွေကပြောထားပါတယ်ရှင်။